ကနေဒါနိုင်ငံမှာနိုင်ငံရေးခုံလုံးတွေလျှောက်ထားတဲ့တခြင်းကလင်းပြန်ပေးဆွဲခဲ့သူဟူတန်းစုရဲ့လျှောက်လွှာကိုကနေဒါနေဆက်ဒေတာလူမျိုးရေးဌာနကမနေ့ဇွန်လ19ရက်နေ့ကပယ်ချလိုက်ပါပြီ။သူ့အနေနဲ့မြန်မာနိုင်ငံကိုပြန်ဖို့ပြင်ဆင်ခြင်းတပြင်း၄ဘက်ကနေ6ဘက်ထိအချိန်ပေးထားပါတယ်။ဒါပေမဲ့ကိုတန်းစုရဲ့ရှင်းလင်းကတော့ဒီအမှုကိုအယူခံဝင်မယ်လို့ပြောဆိုပါတယ်။အပြည့်စုံကိုခိုးစော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်
ဗျ။ကိုတန်းစုဟာရရင်ဆိုတဲ့အမည်နဲ့ရက်တီဟာနဲ့အတူတနင်္လာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တက်မဲ့မြမလေးချောင်းပိုင်လင်းအတန်တစင်းကို1989ခုနှစ်မှာထန်းနိုင်ငံကိုပြန်ပေးဆွတ်သားခဲ့သူဖြစ်ပါတယ်။သူဟာ1996ခုနှစ်မှာပညာတော်သင်အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့ပေမဲ့လေရင်ပြန်ပြန်ပေးဆွတ်ခဲ့သူတူဖြစ်တာကြောင့်အမေရိကန်ကသူ့ကိုနေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီး2003ခုနှစ်ဒီဇင်ဘာလမှာနိုင်ငံရေးခုလုံးဝင်လျှောက်ထားခဲ့ပါတယ်။ဒါပေမဲ့ကနေဒါအစိုးရကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုအချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။ဇွန်လ19ရက်နေ့မှာတော့ကနေဒါနယ်စပ်လုံခြုံရေးဌာနကသူ့ရဲ့နိုင်ငံရေးခေလွန်ခွင့်လျှောက်ထားချက်ကိုပယ်ချလိုက်ပြီးဖြစ်ကြောင်းကိုတန်းစိုးက VOE ကိုအခုလိုပြောပြပါတယ်
။အခုအပေါင်းဆိုဒီမြန်မာနိုင်ငံပြန်ပို့လို့ရှိရင်ဒီလူပြောက်ကိုပြန်ပို့လို့ရှိရင်ဟိုမှာဒီလူတို့ကရောက်မရ risk ရှိမရှိသိရမလား။အဲ့ဒီဥစ္စာမှာသူတို့ကမြင်တာပေါ့ဆိုတော့ကျွန်တော်မြန်မာနိုင်ငံပြန်လို့ရှိရင် risk မရှိဘူးပေါ့နော်။အဲ့လိုမြင်တဲ့တော့ကျွန်တော်application တင်လာတဲ့ဥစ္စာကိုသူမြင့်ဆုံးလိုက်တယ်ပေါ့အခု officer ကတော့ကျွန်တော်အနေနဲ့ထောက်ပြမှာမဟုတ်ဘူးဟိုဖုန်းကုန်နေမှာမဟုတ်ဘူးလို့ယူဆတဲ့အတွက်မဖားမဲနဲ့ပြန်လုပ်ပေးလိုက်တယ်ပြီးလို့ရှိရင်သူကတော့ချုပ်ပြလိုက်တယ်ပုံမှန်ဆိုလို့ရှိရင်၄မနဲ့၆ပတ်လောက်ကြားထဲမှာဒီ travel document တို့ passport တို့လေးနဲ့လက်မှတ်စီစဉ်အားလုံးစီစဉ်ပြီးတတ်တယ်ပေါ့ကျွန်တော်ဒီကကြာနည်းနည်းကြာရင်ကြာမယ်ပေါ့ဆိုတော့ကျွန်တော်မှာ travel document တို့ပါလို့မရှိဘူး passport တို့ပါလို့မရှိတော့တချို့တွေကြတော့ passport ပါလို့ရှိတာဆိုတော့ပုံမြင်တယ်ပေါ့အဲ့ဒါပဲ
ကိုတန်းစိုးရဲ့ရှင်းနေကတော့အခုဆုံးဖြတ်ချက်ကိုတရားရုံးမှာဒေတာဆန်တော်ချင်းအင်္ဂါနေ့မှာအယူခံဝင်မယ်လို့ပြောပါတယ
်ကျွန်တော်ရှင်းနေရတော့တင်းပေါ်ပြီးတော့သူကတော့တရားရုံးမှာတော့ပြောအယူခံဝင်မပြောတာပဲသူကတော့ကျွန်တော်တော့ပြောပါတယ်အယူခံဝင်တာပါညာတော့မလိုပါဘူးလို့ပြီးတော့သူပြောတာပါဆိုတော့နေတော့ကိုမစဉ်းစားနဲ့ဒါမြန်မာနိုင်ငံအတွက်စဉ်းစားဆိုလိုတာကတော့မြန်မာနိုင်ငံမှာနေအခုပြန်သွားမယ်ဆိုရင်မင်းကသူတို့မြင်လိုက်တဲ့အတိုင်းဒီကတော်တော်များများပြန်လို့ရဆိုမင်းကထောက်ခံလိုက်တဲ့ပုံစံဖြစ်သွားတယ်အခုကတရားရုံးတော်ချင်းပါဒီမြန်မာနိုင်ငံမှာကြောက်နေပေမဲ့ဒီအချိန်တွေမကောင်းသေးတော့ဒီဘက်ကအပြစ်ပိုက်စီပြန်လို့ရှိရင်သိမဖြစ်ဘူးဆိုတာကတော့ပြမလို့နောက်ပြီးလို့ရှိရင်နောက်ဖြစ်လာမယ်ဘယ်လိုခေါ်မလို့မြန်မာတွေဒီဘက်မှာရှိတဲ့မြန်မာတွေတို့လည်းနမူနာဖြစ်အောင်လို့ငါပြင်တာအဲသူကပြောရကျတော့မင်းကတော့စဉ်းစားပါတကယ်လို့တင်တယ်ဆိုတော့အဲသူ့ဘာလို့ဘယ်လိုပဲ you can တင်မတင်တင်ဒီ deportation officer ကလည်းသူကလည်းသူ့လိုသူ့လိုရမှာပေါ့ဒီပိုတေး officer ကြီး decision ချတဲ့သုံးပြချက်ချတဲ့အရာရှိမဟုတ်ဘူးချရတဲ့သုံးပြချက်မူတည်ပြီးတော့သူကဒီတိုင်းပြန်နေဒီလူကိုရှုံ့ရတဲ့လူတစ်ယောက်ကိုဖုတ်ဖို့ပေါ့သက်ဆိုင်ရာတာဝန်နဲ့ဆက်သွယ်ပြီးတော့လက်မှတ်ယူတာတော့အဲခီးတော်ခွင့်လက်မှတ်ယူတာလုပ်တဲ့လူပေါ့နော်အဲဒါဆိုဇူလိုင်လ၄ရက်နေ့ကတက်တူရမယ်ပြန်ပြီးတော့ပြီးလို့ရှိရင်သူတို့ဟိုမြန်မာတာဝန်ကိုဆက်သွယ်မယ်ထင်တယ်ဒီကျွန်တော်ဒီဟိုကတောင်းဖို့အဲ passport ပုံစံမျိုးပေါ့နော်ဒီ deportation officer အနေနဲ့ဒီဒီညှိနှုံးမဲ့အရာရှိအနေနဲ့သူ့မှာဟိုတာဝန်အဲ့ဒီတရားရုံးမှာတင်ထားလို့ဒီတရားရုံးကနေပြောအမိန့်ချတဲ့ဒီဆောက်အောင်ဆိုတဲ့ဥစ္စာမျိုးသူ့မှာချုံတော့တာဥစ္စာလည်းမရှိဘူးတရားရုံးကဘယ်လောက်ပဲတင်တယ်ဒီကြားထဲမှာပို့လိုက်လို့လည်းရတယ
်ကနေဒါနယ်စပ်ဒေသလုံခြုံရေးဌာနကအခုလိုဆုံးဖြတ်ချက်ချလိုက်တဲ့အတွက်သူ့ကိုမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်တွေကိုကနေဒါအစိုးရဘက်ကမကြခင်စတင်တော့မှာဖြစ်ပါတယ်ကိုတန်းဆိုအနေနဲ့မြန်မာနိုင်ငံကိုဘလောက်မြန်မြန်ပြန်ရမလဲဆိုတာကတော့သူ့ရှိနေရဲ့တရားရုံးမှာရှောက်ထားချက်ဘလောက်အထိထိရောက်အောင်မြင်မလဲဆိုတာအပြင်ကနေဒါနိုင်ငံမှာရှိတဲ့မြန်မာတိုင်ရုံးကသူ့မြန်မာနိုင်ငံပြန်လာရေးအတွက်ဘလောက်မြန်မြန်လှုပ်ဆောင်ပေးမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ
်ဒီအော်တိုဝါမှာရှိတဲ့မြန်မာတိုင်ရုံးကနေသူတို့ကျွန်တော်ကိစ္စနဲ့ပတ်သက်ပြီး passport ထုတ်ပေးနိုင်တယ်ဆိုလို့ရှိရင်တော့ညလာပေါ့သူကကျွန်တော်ကိစ္စထုတ်ပေးနေတယ်သူမြန်မာနိုင်ငံလှောက်မရပဲဆိုရင်တော့လည်းနေနေတော့ကြာမှာပေါ့
သူ့အနေနဲ့ကတော့အခုချိန်မှာမြန်မာနိုင်ငံကိုပြန်လို့တဲ့ဆန္ဒမရှိသေးပေမဲ့ကနေဒါအစိုးရကပြန်ပို့မယ်ဆိုရင်တော့မဖြစ်မနေပြန်ရတော့မှာဖြစ်တယ်လို့ကိုတန်းစိုးကပြောပါတယ်ဒါပေမဲ့လည်းကနေဒါအစိုးရရဲ့ဒီဆုံးဖြတ်ချက်ဟာသူ့တယောက်တည်းအတွက်မဟုတ်ဘဲရှစ်လေးလုံးအရေးတော်ပုံကစလို့မြန်မာနိုင်ငံဒီမိုကရေစီရဲ့လှုပ်ရှားမှုမှာပါဝင်ခဲ့သူအားလုံးကိုပါတိုက်ရိုက်တက်ဆိုင်နေတဲ့ဆုံးဖြတ်ချက်အဖြစ်ရှုမြင်ကြောင်းကိုတန်းစိုးကပြောပါတယ်
ကျွန်တော်တို့တေမာကြောက်တာတို့ထောင်ကျခံပါတို့ကျွန်တော်မကြောက်ပါဘူးဒါပေမဲ့အမှန်တရားတွေပို့ချတော့မှတော့ကြောက်တာပါအမှန်တရားဆိုတာလဲသုံးလို့စုံစားကြတဲ့လူတွေအများကြီးရှိတယ်လက်ရှိတော့သုံးလို့စုံစားနေတဲ့လူတွေအများကြီးရှိတော့မယ်အမှန်တရားတွေမပေါ်ဘဲနဲ့ဒါကြောက်သွားမှကြောက်လို့ဒါပါပဲနော်အဲ့ဒါကျွန်တော်တိတ်ခါကြာဆိုတာအလုံးတိတ်ခါကြာတဲ့ပုံစံမျိုးဖြစ်မှာအဲ့ဒါပဲဆိုရင်အရေးကြီးတာပါဆိုကျွန်တော်ဖြစ်စီကျင်တာက ကျွန်တော်ကိစ္စမဟုတ်ဖဲနဲ့အားလုံးအတွက်လုံခြုံမှုမရှိသေးတာ။နောက်ပြီးအထူးသဖြင့်ဟိုက်လိုက်လုပ်ရှင်တာဥပမာဒီပြည်တိုင်းပြည်မှာသက်သာရဆိုတာ legislation ထုတ်ပေးတယ်ဥပဒေပြဋ္ဌာန်းပြီးဒီလိုတွေပြန်လာဖို့လုပ်တယ်ပါ။မြန်မာနိုင်ငံမှာရှိဖို့မရှိသေးတာ။မရှိရသေးကြောင်းရင်းရတယ်မြန်မာနိုင်ငံမှာအဲတော့သူတို့အစိုးရအနေနဲ့လည်းလောက်ရကြရတယ်ခက်ခက်ချက်ပါလိမ့်မယ်
။ကိုတန်းဆိုလိုပဲကနေဒါအစိုးရရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီရေးလှုပ်ရှားမှုမှာပါဝင်ပြီးပြပမှနေထိုင်ကြသူအားလုံးနဲ့တက်ဆိုင်နေတယ်လို့အမြင်ရှိသူနော်တူးကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာနေထိုင်တဲ့မြမဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူလည်းဖြစ်ကိုတန်းဆုကနေဒါနိုင်ငံမှာနိုင်ငံရေးခွန်လုံခွင့်ရရှိရေးအတွက်ဥဆောင်လှုပ်ရှားနေသူတူဦးလည်းဖြစ်တဲ့ကိုအောင်မိုးပါသူကကိုတန်းဆုကိစ္စအတွက်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုထံအထိစာရေးအကြောင်းကြားတော်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ်
ကိုယ်တော်ဆိုတော့ကျွန်တော်တို့အကုန်လုံးဒီဆရာရဲဘော်ရဲဘော်တွေရဲဘော်တွေအကုန်လုံးစေတလုံးရဲဘော်တွေအကုန်လုံးကကူရတယ်ပေါ့နော်ဒီကနေဒါကြီးမှမဟုတ်ဘူးသူရတခြားသမီးရေးတွေဖြစ်တဲ့ဩစတြေးလျတို့ထိုင်းတို့အဲနောက်ဒီယူရိုကသမီးရေးတွေနောက်ဒီ US ကသမီးရေးတွေအကုန်လုံးကဝိုင်းကူကြပါတယ်ကိုကျွန်တော်တို့ကနေဒါတော့အဓိကပေါ့နော်ဒီအဓိကကနေဒါတွေကနေဒါသမီးရေးတွေကအဲသူရကိစ္စကိုသူအနေနဲ့အခုချိန်မှာအဲဆေးလုံရတဲ့ကိစ္စတွေကိုကျွန်တော်တို့အကုန်လုံးကတတ်နိုင်ပြီးဝိုင်းလုံရဖို့ကျွန်တော်တို့အစီအစဉ်ရှိပါတယ်။အဲ့တော့အခုသူဒီနေသားလူစုကြီးဌာနပြီးတော့အမိန့်ချလိုက်တဲ့ဟာကကျွန်တော်တို့ဘာလို့ဒီမရတော့ဘူးဗျ။ကျွန်တော်တို့လုံနိုင်တာကဒီကနေ့တော့ဝကြီးချုပ်ကိုကျွန်တော်တို့တိုက်ရိုက်အတန်ပေါက်အောင်ပေါ့ကျွန်တော်တို့ရဲ့ဆန္ဒတွေအတန်တွေပေါက်အောင်ကျွန်တော်တို့ကြိုးစားနေပါတယ်။အဲ့လိုအနေအထားတစ်ခုရှိပါတယ်။ကိုတန်းဆိုးအနေနဲ့အခုကျွန်တော်တို့ဒီအဲ့ဒီဒီကအနေထားဆိုတာဖြစ်ပေါ့သူလုံးဆောင်ခဲ့တဲ့ဟာကဒီစေဘီလို့အခင်းကိုနော်ဒီဒီမိုကရေစီတောင်းဆိုမှုလုံးဆောင်မှုကဘာတိအမိမထုတ်ပြသွားတာလေအဲဒီတော့ပြီးတော့နောက်တစ်ခုကသူပြန်ပို့လိုက်တဲ့ဟာကကျွန်တော်တို့ဒီဟိုအတိုင်းဝိုင်းတစ်ခုတည်းဒီစေဘီလို့ဒီမိုကရေစီတစ်ခုအတွက်ကိုတစ်ခုလုံးအတွက်ကိုသူကအကျိုးဝင်နေတယ်ဗျာ
ကမ္ဘာနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအသီးသီးမှရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကကိုတန်းဆိုးကိုနိုင်ငံရေးခလုံးဝင်ပေးဖို့ကနေဒါအစိုးရနဲ့လွတ်တော်အမတ်တွေထံလက်မှတ်ထိုးတောင်းဆိုလှုပ်ရှားခဲ့ကြပါတယ်။ဒါအပြင်ကနေဒါအောက်လွတ်တော်ဒုဥက္ကဋ္ဌလည်းဖြစ်ကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ကလည်းသူ့ရဲ့နိုင်ငံရေးခလုံးဝင်လျှောက်ထားမှုကိုထောက်ခံကြောင်းပြောကြားပူးပါတယ်။ကိုတန်းဆိုးအနေနဲ့မြန်မာနိုင်ငံပြန်ရေးအတွက်ပြင်ဆင်ကြိမ်သတင်းပတ်၄ဘက်ကနေ၆ဘက်အထိကနေဒါနယ်ခြားဒေသလုံခြုံရေးဌာနကအချိန်ပေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသူ့ရဲ့ရှင်တွေကတရားရုံးမှာရှောက်ထားမှုကထွက်လာမဲ့အဖြစ်အပေါ်မူတည်ပြီးအဲ့ဒီတတ်မှတ်ချက်နဲ့ပိုကြကောင်းကြာနိုင်တယ်လို့ဆိုပါတယ်။ဒါ့အပြင်ကနေဒါမှာရှိတဲ့မြန်မာတန်ရုံးကသူ့မြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်နိုင်ငံကူးလက်မှတ်ဒါမှမဟုတ် travel document လို့ခေါ်တဲ့ခီးသွားလက်မှတ်ဘလောက်များထုတ်ပေးမလဲဆိုတဲ့အပေါ်မှာလည်းမူတည်နေတယ်လို့ကိုတန်းဆိုးက VOA ကိုရှင်းပြခဲ့ပါတယ်ခင်ဗျာ။